ရုရှားရဲ့ကျူးကျော်မှုရောက်လူပေါင်းထောင်တောင်ချီတည်ဆုံရတဲ့စစ်ပွဲကိုအဆုံးသတ်နိုင်အောင်ယူကရိန်းအနေနဲ့စစ်ဆန်ညှိနှိုင်းရတဲ့တတိရှိဖို့လိုတဲ့အကြောင်းပိုယန်မင်းကြီးကမင်ကြားလိုက်ပါတယ
်ခွင်းတော့ကေ vede la situazione pensa al popolo e ha il coraggio
e ha ကောင်းဆုံးသူဆိုတာအခြေအနေကိုသုံးသပ်ပြည်သူတွေတက်စဉ်းစားပြီးစစ်ဆန်ညှိနှိုင်းနိုင်အောင်အလံဖြူထောင်ရတဲ့တတိရှိဖို့လိုတဲ့အကြောင်းပိုယန်မင်းကြီး Francis ကဆွစ်ဇာလန်ရုပ်သံဌာနဖြစ်တဲ့ RSI ကမလ20ရက်နေ့မှာအပြည့်စုံထုတ်လွှင့်မဲ့မင်းမြန်ကန်အတွင်းမှာမင်ကြားခဲ့တာပါစစ်ဆန်ညှိနှိုင်းမှုဆိုတာတတိရှိတဲ့စကားလုံးဖြစ်ပြီးအရေးနိုင်တဲ့အခြေအနေမျိုးမှာစစ်ဆန်ညှိနှိုင်းတာရှက်စရာလုပ်ရမဟုတ်ကြောင်းလည်းတိုက်တွန်းခဲ့တာပါအညာခံတဲ့တင်ကိတအဖြစ်အလံဖြူထောင်ဖို့ဆိုတဲ့စကားလုံးကိုတော့ဒင်းတော့ကမင်းမြန်ရမှာထက်သွင်းပြောဆိုခဲ့တဲ့အပေါ်ပိုယန်မင်းကြီးကပြန်လည်ဖြေကြားတဲ့နေရာမှာတုံ့နှုံပြောဆိုတာဖြစ်ပါတယ်ယူကရိန်းရေးနဲ့ပတ်သက်လို့စစ်ဆန်ညှိနှိုင်းမှုအရင်ကလည်းပိုယန်မင်းကြီးတိုက်တွန်းခဲ့ဘူးပေမဲ့အခုလိုအလံမြူထောင်မှုအညံ့ခံမှုဆိုတာမျိုးတုံ့နှုံးတာတော့မရှိခဲ့ဘူးပါဘူး။နှစ်နှစ်ကြာရုရှားကျူးကျော်စစ်ဆုံးသက်ရေးငြင်းငြင်းရေးကိုယ်စားလှယ်ဖြစ်အီတလီရန်အမတ်မတ်တီယိုဆူပီကိုလည်းယူကရိန်းရုရှားနဲ့အမေရိကန်တို့ကိုပြီးခဲ့တဲ့နှစ်မှာပဲပိုယန်မင်းကြီးကဆေးလွတ်ခဲ့ဘူးပါလေခင်ဗျာ။